Christopher Gunness. Kimya sisasi yikinunga journalist. Kimya namene sisasi yirobune kwajalo gumiyau. Agura kimya ha lu kwe tejwa lusadu tenibua en campaign napsite. Sura manangama chipone a democracy ye umjwa tongsu mure nepatabiyo. Journalist yao nene chinka gere chinka mune agu campaign na tiao nene chinka nere chinka mune belu kwadle duduela sopa razon simbia wakmya.
As a journalist in 1988, I reported on the facts.
Tangkua sisa chitonga, dinau tiao nene, chino a chele manigu, drinpo gebare, BBC a, nimanenge tao miao, shi nao, nia nenga drinigu, patama uzo, yashi, timpia gebare, tajao, nimapiduri, nenga tuwanunga, amadiyari u chatiya bi, turu unchuabu, kuwa pisi gebare, kuriche mara chino a, soodu, campaign na tiao pipare, accountability ko, tawen yemu, tawen kamu shizi, pipare, chino dika uti nira garo, pojo muji meo lane, leo kantatari, yashi ngeri ti pipare. Suraga, Geno Poesi, MAP, Nema Accountability Project, Dinema, Amungamu, Istanbul, Tocha Coat, Nimbanisamusa, Tiao, Mujik, Wachamuna Patabi, Pari Tiao, now Shiasha, Indonesia, Tamo, Malaysia, Tiaoma, UK, Tiaomane, Nangaga Pimusa, Tiao, ICCma, Tamu, Amuri, Puntavare, Dionima, Chastico, Posaunao, Tiaurine, Pime Pidurigo, Pitatu, Taunema, Tio, Nisa, Nimbanduri, Mayonline Powin, Alongu, the Asian Namu, Urineni, Losonivare. Kawadlaga, the only Malusoni Pipi, Mayalan, Tupu Joti, Pina Mare, Diamet through Pony, Mirabau. Taja, a good Losoni, Tiluatia, Taukua, she says Shidonga, General Losongera in it, take Quachavare. She says Shidonga, information is the Incharity GPO, Nemapidrigo, the Rimani, Piochagare, Kuruka, General Loni Aro, Nemapidri, the Amyatamu Yashi, Pipare.
And
the big difference is that there was an election. There was an election in November
2020. Nimapiduria, Sitaku Nangayiga, Peshajene, Sitayau, Pianzijene, Democracy Suyaguda, Lujine Jare, Chimpipare, Shisachedonga, Jonarizu, Nakuga Loso Murija, Subura Pite, Panya, Daja Subudurigo, Picara Pite, Sugavare, Gurijingaro, Elu Piolo Mayana Novao, Piduria, Yukabo Yala, Democracy Suyagu, Lujine Jara, Pipare, Tapi, Natasangaguniga Sabi, Nimanangama, Liberalization, Lucore, Shopo Pimuri, Amyaji Shigeraba. Internet Chichimia, Tompuku Yalare, Nangay Chinari, Pianlu Lajare, Tri Chaletti, Lula Quini, Amyapia, Shilagavare, Daria, Lonzama, Kolo, Tujare, Chativa, Nemabiduria, Lulamu Yalago, Titri, Kanzani Gejabi, Shisachetongaro, Dilu Lulamu Yadamu, Makanzaga Javao, Akuro, E Lulamurigo, Yashi, Kanzania, Bioma, Social Doaro, Nemabiduria, Tru Palo Genesurao, Tie, a Twichule, Shigejabi, Pianivare. Now China Mut Kugaro, Nangaga Taiwan, Tongyamu Pipare.
So I see Yigin Nunga Bidure Tungya Mune, good new Dolayima Tungya Mugao. The guy says it don't leve, who love Janga Lunaria, Nezari that I in the in Azuzi, Dobby or Lenek and Swagayare, who leve a lot of loneliness, right? I knew who are Bellu Quajam in the lay to do better in Sadala.
Well, the big difference between what the students did last time and what Generation Z are doing now is the internet, is the digital revolution. They've taken the revolution online. So, you know, it's possible...
ဒီကချမ်းသာချက်ကတော့အင်တာနက်ပါပဲအခုကဒီဂျစ်တယ်ရီဗော်လူရှင်းဒီဂျစ်တယ်တော်လှန်ရေးပါသူတို့ကတော်လှန်ရေးကိုအွန်လိုင်းမှာဖန်တီးလိုက်ကြပါတယ်ဒါကြောင့်ကျွန်တော်ကလန်ဒန်မှာထိုင်နေပြီးရတဲ့တမင်းနေ့အတွင်းမန္တလေးမှာဘာဖြစ်သွားလဲဆိုတာကိုသိနေပါတယ်ဆိုတော့မြန်မာနိုင်ငံမှာဘာဖြစ်နေလဲဆိုတာပြင်ပကဘာကအသေးစိတ်စောင့်ကြည့်နေပါတယ်စစ်ဘုံချုပ်တွေအနေနဲ့ပြည်သူတွေပေါ် ောင်မှုကိုပို့ပြီးထိရောက်စေနိုင်ပါတယ်။ပ ပြည်ထဲမှာဆိုရင်လည်းသူတို့နဲ့လူချင်းတကားမှမဆုံဘူးတဲ့ PDF ကာကွယ်ရေးတပ်ဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်နိုင်ပါတယ်ပြည်ပမှာဆိုရင်သူတို့ဟာအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနဗြိတိန်ဆိုရကုလဆိုင်ရာမြန်မာတမန်ကြီးဦးကျော်မုံထွန်းစသူတို့နဲ့အွန်လိုင်းကတစ်ဆင့်ဆက်သွယ်ပြောကြားနိုင်ကြပါတယ်ဆိုတော့ဒါတွေဟာအင်တာနက်ရဲ့အကျိုးကျေးဇူးတွေပါပဲအဆက်အသွယ်သတင်းချက်လက်တွေပြန့်ဖြူးမှုတွေဟာလွန်စွာမှလျင်မြန်ထိရောက်လာပါတယ်သတင်းချက်လက်ဆိုတာတော်လိုင်းရေးအတွက်တိုက်ခိုးအရေးကြီးတဲ့ကိစ္စပါဒီလိုအခြေအနေမျိုး88တုံးကမရှိခဲ့ဘူးပါဘူး
Internet ရောက်နိုင်ငံတကာနဲ့အလွယ်တကူဆက်သွယ်နိုင်တဲ့သတင်းချက်လက်တွေကိုမြန်မြန်ဆန်ဆန်ဖြန့်ဖြူးနိုင်တယ်ဆိုတာမှန်ပါတယ်။ဒါပေမဲ့လည်းနိုင်ငံတကာရဲ့ကူညီပံ့ပိုးမှုကဘယ်လောက်ထိထိရောက်ရောက်ရှိနေပါသလဲ။မြန်မာပြည်သူအများစုကတော့နိုင်ငံတကာအတိုင်းအဝိုင်းဟာလေဗန်ကျက်တလောက်လက်တွေ့ထိရောက်ရောက်မကူညီနိုင်ဘူးဆိုပြီးညှိတွားနေရတာကြားပါရတယ်။ Yes, go ahead.
The Burmese people are right. The people of Myanmar are quite right. There isn't enough.
မြန်မာပြည်သူတွေပြောတာမှန်ပါတယ်လုံးဝကိုမှန်ပါတယ်နိုင်ငံတကာတိုင်ဝမ်လုံဆောင်ချက်ဟာလိုအပ်သလောက်လုံဆောင်ပေးတာမတွေ့ရပါဘူးကုလလုံခြုံရေးကောင်စီကိုကြည့်ပါရုရှားနဲ့တရုတ်ဟာမင်းအောင်လိုင်ကိုအကာအကွယ်ပေးနေပါတယ်စေအုပ်စုကိုလက်နက်တွေရောင်းချနေပါတယ်မြန်မာစီးကွက်ကိုလိုချင်ပါတယ်တရုတ်ဆိုရင်ပင်လယ်ထွက်ပေါက်ကိုလိုချင်တယ်ဆိုတော့မှန်ပါတယ်လုံခြုံရေးကောင်စီမှာတော့ပြဿနာတွေရှိပါတယ်ဒါပေမဲ့ထွေထွေညီလာခံကိုကြည့်ပါပြီးခဲ့တဲ့နှစ်ဇွန်လတုန်းကဆင်အနာတိမ်းမှုကိုရှုတ်ချပြီးလက်နက်တင်ပို့ရောင်းချမှုပြည်ပြင်းရေးအဆိုတွေကိုကြေကြေပြင်းပြင်းထောက်ခံခဲ့ကြပါတယ်။ International Criminal Court ICC မှာဆိုရင်လည်း NUG ကရှောက်ထားနိုင်ခဲ့ပါတယ်။ကျွန်တော်တို့အဖွဲ့ MAP မြန်မာ Accountability Project ဆိုရင်လည်းကျွန်တော် site မှာအသက်မသေးပဲချိန်ရသူတွေကိုနိုင်ငံတကာတရားရုံးတွေမှာထွက်ဆိုစေဖို့လှုံ့ဆော်နေပါတယ်။နောက် ASEAN ကိုကြည့်မယ်ဆိုရင်လည်းသဘောကွဲလွဲမှုတွေရှိနေပေမဲ့ Indonesia နဲ့ Malaysia တို့က1988တုန်းကနဲ့စာရင်အခုခါအများကြီးတက်တက်ကြွကြွပါဝင်လှုံ့ဆော်လာကြပါတယ်။ချုံပြောရရင်တော့မြန်မာပြည်သူတွေပြောတာမှန်ပါတယ်နိုင်ငံတကာလိုအပ်သလောက်မလုပ်နိုင်ပါဘူးဒါပေမဲ့တစတစလှုပ်ဆောင်မှုတွေတော့ရှေ့တိုးလာနေပါတယ
်အဲ Chris ပြောတဲ့နိုင်ငံတကာတရားမျှတမှုဖော်ဆောင်ရေးရန်ရားတွေပေါ့ဒီနည်းပြောရရင်နိုင်ငံတကာတရားရုံးတွေပေါ့လေအဲ့တရားရုံးတွေကအမှန်တရားကိုဥပဒေနဲ့ညီစစ်စစ်ဖော်ထုတ်နိုင်မယ်ဆိုတာမှန်ပါတယ်ဒါပေမဲ့သူတို့ရဲ့ဆုံးဖြတ်ချက်တွေက non binding လိုက်နာရမယ်လို့အတင်းအကျပ်စေတတ်ထားတာမဟုတ်ဘူးဆိုတော့ဒီလိုနိုင်ငံတကာတရားဥပဒေဆုံးဖြတ်ချက်တွေလက်တွေ့ဖြစ်လာဖို့ကတကယ်လွယ်ပါမလားအထူးသဖြင့်အနာအပြောင်းလဲမဖြစ်သေးသမျှဒီဟာတွေကိုလက်တွေ့အကောင်အထည်ဖော်ထိုင်ဖို့ဆိုတာဖြစ်နိုင်ပါမလား
Well Chotada for example if the Indonesian authoritiesHave extradition treaties with countries which they do. They have many different countries in the world.
ဆိုရပါစို့ Indonesia နာမည်ကကမ္ဘာနိုင်ငံအများပြားမှလိုပဲတရားခံလွှတ်ပြောင်းရေးသဘောတူညီချက် extradition treaty တွေရှိထားတယ်ဆိုရင်တရားမျှတမှုရရှိရေးအတွက် Turkey နာမည်ကိုကျွန်တော်တို့မြစ်တာရက်ခံထားပါတယ်ကျွန်တော်တို့ဆွဲဆိုထားတဲ့အမှုတွေပြစ်မှုတင်ရှားစီရင်ခံရတဲ့ဘသူ့ကိုမဆိုဖမ်းဆီးပေးဖို့ဖြစ်ပါတယ်ဒုတိယကမ္ဘာစစ်အတွင်းကနာဇီစစ်ရာဇဝတ်ကောင် Adolf Eichmann ကိုအာဂျင်တီးနားမှာဖမ်းပြီးအီဇွေးမှာရုံးတင်လို့လုပ်နိုင်ပါတယ်။ဒီလိုအေးအေးယူမှုတွေအချင်းချာမြင့်နိုင်ပါတယ်။ယူဂိုစလာဗီးယားကိစ္စမှာ1990ဖြစ်လို့တုန်းကကျွန်တော်ကိုယ်တိုင်ပါဝင်ဆောင်ရွက်ခဲ့ပူပါတယ်။ဒီလိုပဲကြန့်ကြာခဲ့ပါတယ်။ဒါပေမဲ့နှစ်တော်ကြာတော့သူတို့ကိုမိတာပါပဲ။ရုံးတင်စစ်ဆေးလာနိုင်ခဲ့တာပါပဲ။ဆိုတော့ဒီနိုင်ငံတကာတရားစီရင်ရေးလုပ်ငန်းတွေကိုရှော့ထွက်လို့မရနိုင်ပါဘူး။တိတ်အေးပါပါတယ်။
ဟုတ်ပါတယ်ဒီလိုဖြစ်ဖို့ကအဲ့ဒီပြစ်မှုထင်ရှားစီရင်ခံရတဲ့လူတွေအနာလက်လို့ဖြစ်ဖို့ကအရင်လူသေးတာပေါ့မဟုတ်ဘူးလားသူတို့အနာမရှိတော့မှဖန်စီပြီးပြစ်ဒဏ်စီရင်နိုင်ခဲ့တာဆိုတော့အဲ့ဒီအဆင့်ကိုအရင်ကြော်လွှားဖို့မလိုဘူးလားဟို
that's not necessarily the case if Interpol for example is prepared to set up what's called a red notice
မဟုတ်ပါဘူးအဲ့လိုဖြစ်ပုံမလိုအပ်ပါဘူးဆိုကြပါစို့နိုင်ငံတကာရဲတပ်ဖွဲ့ Interpol က Red Notice လို့ခေါ်တဲ့ဖမ်းဆီးပေးဖို့မြစ်တာရက်ခန့်စာထုတ်ရင်ကမ္ဘာနိုင်ငံအသီးသီးရဲတပ်ဖွဲ့တွေကဖမ်းဆီးလွှဲပြောင်းပေးနိုင်ပါတယ်ကျွန်တော်တို့တရားဆက်ဆိုထားတဲ့သူတွေရဲ့နိုင်ငံကူးလက်မှတ်အချက်လက်အသေးစိတ်ကို Interpol ကဖော်ပြပေးထားရင်အဲ့လိုကို Indonesia ဘန်ကောက်ကမ္ဘာဗန်နီးယားရရောက်သူတို့ကိုဖမ်းဆီးပြီးတရားရင်ဆိုင်မှုသက်ဆိုင်ရာကိုလွှဲပေးနိုင်ပါတယ်ဘလောက်ကြမ်းကြမ်းမှလဲဆိုတော့ပြောဖို့လဲမဖြစ်နိုင်စရာမရှိပါဘူးနိုင်ငံတကာတရားစီရင်ရန်ရားတွေသာအပြည့်အဝလက်ပတ်မယ်ဆိုရင်မြန်မာပြည်သူတွေတရားမျှတမှုကိုပေါ်ဆောင်နိုင်မှာဖြစ်ပါတယ
်ပြောရမယ်ဆိုလို့ရှိရင်အခုလောလောဆယ်မှာကမ္ဘာမှာခက်နေတာအဲ့လိုနိုင်ငံတကာတရားစီရင်ရန်ရားတွေအပြည့်အဝလက်ပတ်နိုင်ဖို့အတွက်ကလည်းပဲကမ္ဘာနိုင်ငံကတညီညွတ်ထက်ရှိနေရဟာမဟုတ်ပြန်ဘူးရုရှားနဲ့တရုတ်ကတစ်ဖက်အမေရိကန်နဲ့နောက်ဒီမိုကရေစီနိုင်ငံကြီးကတစ်ဖက်အဲ့လိုဖြစ်နေကြတော့ဒီအချိန်နှင်းမှာသူတို့ရဲ့ညီညီညွတ်ညွတ်နဲ့ဒီကမ္ဘာတရားမျှတမှုရန်ရားကြီးရှင်အောင်နဲ့လက်ပတ်နိုင်အောင်တညီတညွတ်တွန်းနိုင်ပါမလားခရစ်စတီးယန်မှာ
Look, it is the case that there are divisions, there are difficulties, but I mean one of the interesting things about the Ukraine crisis is that
တို့ချင်းနေရတယ်လို့ဖြစ်နေရဆိုရင်ပဲစိတ်ဝင်စားဖို့ကောင်းတဲ့အချက်တစ်ခုကယူကရိန်းကိစ္စပါယူကရိန်းချက်ထဲမှာဒီနိုင်ငံတကာတရားမျှတမှုရန်ရရကပူတင်ကို ICC ကိုညှို့နေကြပါပြီဒီလိုရက်ဆက်ချင်းချုပ်တဲ့လူရက်တွေကို ICC ကအရေးယူနိုင်ပါတယ်ကျွန်တော်မြင်မှာတော့သူတို့ဟာဥရောပတိုက်တာလူယူတွေခရစ်ယာန်တွေဒုက္ခရောက်တော့အရေးကြီးကိုလှုပ်ကြပါတယ်ရိုဟင်ဂျာတွေစီးရီးယားနိုင်ငံသားတွေယမန်နိုင်ငံသားတွေအီရတ်နိုင်ငံသားတွေအတွက်ကြတော့အလေးမထားကြပါဘူးသဘောထားမမျှတတဲ့အကြောင်းဆောင်တွေဖြစ်နေတယ်လို့ထင်ပါတယ်ဒါပေမဲ့အခုခါမှာတော့အရင်ကတကားမှမဖြစ်လာတဲ့အခြေအနေမျိုးတွေအခုတော့ဖြစ်လာနေပါပြီကျွန်တော်တို့အနေနဲ့လောက်ကိုလောက်ရမှာကတော့ယူကရိန်းပြည်သူတွေနိုင်ငံတကာအာရုံစူးစိုက်မှုကိုရရှိနေတယ်လို့ပဲမြန်မာပြည်သူတွေလည်းအလားတူအလေးထားမှုခံရနိုင်မှုပဲဖြစ်ပါတယ်ယူကရိန်းပြည်သူတွေနေလို့ပဲမြန်မာပြည်သူတွေလည်းတရားမျှတမှုအတွက်တိုက်ပွဲဝင်နေကြပါတယ်ဒါကိုကမ္ဘာကသဘောပေါက်ကျွန်တော်တို့လောက်ကြရမှာဖြစ်ပါတယ်